ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ကစစ်ဦးစီးချုပ်နဲ့အရာရှိ2ဦးလှုပ်ကြံတပ်ဖြတ်ခံမှုဟာအေရခိုင်တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ ALP ကစွပ်စွဲလိုက်ပါတယ်။အေဘက်ကတော့ဒါဟာအခြေမြစ်မရှိတဲ့စွပ်စွဲချက်ဖြစ်တယ်လို့တုံ့ပြန်ညင်းဆိုပါတယ်။ဒီကြောင့်သတင်းပေးပို့ချက်ကိုတော့ကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရခိုင်ပြည်နယ်စစ်တွေမြို့မှာမနေ့ကတနက်နဲ့ပြစ်ခတ်ခံရပြီးတည်ဆုံသွားတဲ့ရခိုင်ပြည်နယ်လွတ်မြောက်ရေးပါတီ ALP ကစီဦးစီးချုပ်ဘူချုပ်ခိုင်စောမြတ်နဲ့အရာရှိနှုတ်ကိုရခိုင်လက်နက်ကိုင်အေအေဖွဲ့ကလုံခြံတပ်ဖြတ်တာဖြစ်တယ်လို့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ပါတီကထုတ်ပြန်ပါတယ် ALP ပါတီဒုဥက္ကဋ္ဌဒေါ်စောမြတ်ရာဇာလင်းကတော့အခုလိုသူတို့လုံခြံတပ်ဖြတ်ခံရတာဟာရခိုင်ပြည်နယ်အတွင်းလုံခြုံရေးမရှိတော့တဲ့သဘောပဲလို့ VOA ကိုပြောပါတယ်
ကျမစကားသုံးခွန်းကိုပြောပါရစေ။တင်းဌာနတိုင်းကိုသုံးခွန်းကအပေါ်ကျမမပြောပါဘူး။အဲ့ဒါကနံပါတ်၁ဟိုတက်ရှင်လို့တက်တယ်။တက်လို့တည်သွားပြီးရခိုင်ပြည်ကလုံခြုံရေးမရှိဘူး။ဒီသုံးခွန်းပဲကျမပြောပါတယ်။နောက်ကျမဘာမှမပြောချင်ပါဘူး
။ဘူချုပ်ခိုင်စောမြတ်နဲ့တရင်မှုနှူးကိုရခိုင်လက်နက်ကင်အေအေဖွဲ့ကရခိုင်အမျိုးသားအချင်းချင်းကြားလူသားမဆန်အကြမ်းဖက်လုပ်ကြံတာဟာရခိုင်တမျိုးသားလုံးစီးလုံးညီညွတ်ရေးကိုထိခိုက်စေုံသာမကရခိုင်ပြည်သူတရက်လုံးကိုတုံ့လှုပ်ခြောက်ခြားစေရာကြောင့်အပြင်းထန်ကန့်ကွက်ရှုတ်ချတယ်လို့ ALP ပါတီရဲ့ဒီကနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ရခိုင်တပ်ဖွဲ့ပြောခွင့်ရသူခိုင်သူခါကတော့ ALP ပါတီရဲ့ထုတ်ပြန်ချက်ဟာအခြေမြစ်မရှိတဲ့စွပ်စွဲချက်တစ်ခုသာဖြစ်တယ်လို့ VOA ကိုတုံ့ပြန်ပါတယ်
။ဒီကိစ္စကတော့ဟိုအခြေအမြစ်မရှိတဲ့ဆွတ်ဆွတ်ချက်ပဲဖြစ်ပါတယ်ဟိုဒီလိုမျိုးဟိုကျွန်တော်တို့ ULAA ကိုနာမည်ထုတ်ပြီးတော့ဟိုအခြေအမြစ်မရှိတာဆွတ်ဆွေးတယ်ဆိုတာကဟိုနာမည်သိနေတဲ့ဒါသူတို့ ALP ကိုနာမည်ကြည့်အောင်နေပြီးတော့မှဒါလှုပ်ရှင်လို့လောက်တာလဲဒါဖြစ်နိုင်တာပေါ့ဟိုနောက်တစ်ခုကတော့ဟိုသူတို့ ALP အချင်းချင်းကြားမှာလည်းပဲဟိုနှစ်ဖွဲ့ကွဲပြီးတော့သူတို့တစ်ဖက်နဲ့တစ်ဖက်ဆွတ်ဆွေးတိုက်ခိုက်အဲ့ဒါမျိုးတွေဖြစ်နေတာရှိတယ်။ဟိုနောက်ဖြစ်နိုင်ရှေတခုကတော့ဒီအခြားအင်အားစုတခုခုကဟိုပြဿနာတွေပို့ပြီးတော့ဒါရှုပ်ထွေးသွားအောင်ဖန်တီးလိုတဲ့ရည်ရွယ်ချက်နဲ့အခုလိုမျိုးဟိုလောက်ကြံတက်ဖြတ်တာလေးဖြစ်နိုင်တယ
်။ ALP ထုတ်ပြန်ချက်မှာတော့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ပါတီဝင်တွေတက်ဖွဲ့ဝင်တွေကိုရခိုင်လက်နက်ကိုင် AA အဖွဲ့ဘက်ကဖမ်းဆီးနှိပ်စက်တက်ဖြတ်တာတွေအရက်သားပြည်သူတွေကိုဥပဒေမဲ့ဖမ်းဆီးတက်ဖြတ်တာတွေဇက်တိုက်လှုပ်ဆောင်နေရလို့ဖော်ပြပါတယ်။ဒီအတွက်တရားမျှတမှုရအောင်လှုပ်ဆောင်မယ်လို့လည်း ALP ပါတီဘက်ကပြောပါတယ်စစ်တွေအခြေစိုက်ထားတဲ့ ALP အဖွဲ့ဝင်တချို့ကို AA ရခိုင်တပ်ဖွဲ့ကဖမ်းဆီးရမျိုးတွေရခိုင်ကရှိခဲ့တယ်လို့ ALP တပ်ဖွဲ့ဟာမြန်မာစစ်ကောင်စီနဲ့ပေါင်းပြီး AA အဖွဲ့ဝင်တချို့ကိုဖမ်းဆီးရမျိုးလည်းရခိုင်ကရှိခဲ့ပါတယ်ဒီအတွက် AA ရခိုင်တပ်ဖွဲ့နဲ့ ALP ကြားတင်းတင်းမာမာအခြေအနေတွေကြုံခဲ့ပူပါတယ်ရခိုင်ပြည်လွတ်မြောက်ရေးပါတီရခိုင်ပြည်လွတ်မြောက်ရေးတပ်မတော် ALP ALA ဟာပြီးခဲ့တဲ့2015ခုနှစ်ကအစိုးရနဲ့ငြိမ်းချမ်းရေးသဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားပြီးလက်ရှိစစ်ကောင်စီနဲ့ဆက်ဆံရေးကောင်းမွန်နေတဲ့အဖွဲ့တစ်ခုလည်းဖြစ်ပါတယ်။ AA ရခိုင်တပ်ဖွဲ့နဲ့မြန်မာစစ်ကောင်စီကြားမှာတော့ပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့နှုတ်အားဖြင့်အပြစ်ခက်ရစဲရေးယူထားပေမဲ့တရားဝင်အပြန်အလှန်သဘောတူလက်မှတ်ထိုးထားတာမျိုးတော့မရှိသေးပါဘူးခင်ဗျာ။
ရခိုင်လွတ်မြောက်ရေးပါတီ ALP ကစေဦးစီးချုပ်နဲ့အရာရှိ2ဦးတပ်ဖြတ်ခံရတဲ့ပတ်သက်ပြီးနှစ်ဖက်တုံ့ပြန်ချက်တွေကိုကိုစံကျော်ပြောပြသွားတာဖြစ်ပါတယ်